ဆရာမတို့ဒီ NCA ဆိုတဲ့တဏ္ဍာရုံပြစ်ခတ်ရေးဆေးရေးစာချုပ်ထဲမှာပါတဲ့အချက်ထဲမှာတစ်ခုပေါ့လေတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရှိတဲ့ဒေသတွေမှာဒီဒေသအလိုက်လူမျိုးလိုက်နိုင်ငံရေးသွေးနွေးပွဲတွေလောက်ရမယ်ဆိုတဲ့အချက်လည်းပါတယ်ပေါ့လေဒီရခိုင်ပြည်နယ်မှာလုတ်ခွင့်မရတာဘာကြောင့်ပါလဲ
ကျမတို့ဘက်ကတော့လုတ်ဖို့အတွက်အနုအဆင်သင့်ရှိတယ်လို့ကျမတို့ခံယူထားတယ်လို့ပဲ ANP ပါတီနဲ့လည်းကျမတို့အပြီးပိုင်ဆွေးနွေးပြီးသားရှိပါတယ်ပြီးလို့ရှိရင် CSO တွေနဲ့လည်းကျမတို့ဆွေးနွေးပြီးသားဖြစ်ပါတယ်နိုင်ငံတို့ကိုကျမတို့တုံးချင်တင်ပြခဲ့ပြီးပြီဖြစ်ပါတယ်ဒီနေ့ထိလုတ်ခွင့်မရသေးပါဘူးဘေးဒေသမှာပဲဖြစ်ဖြစ်ပြဿနာကတော့ရှိနိုင်တယ်ကျမတို့ဒီအစည်းအဝေးကိုဘူးတိတော်မောင်တော်မှသာကျင်းပမရမယ်ဆိုတာမျိုးကျမတို့ SCA မှာလက်မှတ်ထိုးထားတာမရှိဘူးရခိုင်ပြည်16မြို့နယ်မှာကြိုက်တဲ့နေရာမှာကျမတို့ကျင်းပလို့ရတယ်ကျမတို့ဟာလူမျိုးရေးအစွန်းရောက်တဲ့လူပါတာရေးအစွန်ရောက်တဲ့လူမဟုတ်ပါဘူးသခန်ကြီးဟာ sensitive issue တွေရှိနေတဲ့ပြည်အဖြစ်ပြောတာကတော့ကျမတို့အနေနဲ့လက်ခံလို့မရပါဘူးသခန်ကြီးဟာဆိုလို့ရှိရင်ဖြစ်လေရှလေရှင်နေမျိုးမှာရှိနေတယ်ဆိုတော့အနေထားမျိုးနဲ့ပဲသိခံပေးကြပါပေါ့အဲ့လိုပုံစံမျိုးနဲ့ပဲဖြေရှင်းတာရှိပါတယ်ပြန်ပြောတာရှိပါတယ်အဲ
့တော့ကျမတို့ရခိုင်ပြည်နယ်မှာလည်းအခုလိုမျိုးမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်မရသေးဘူးဒုတိယကြိမ်မြောက်21ရာစုပြင်လုံညီလာခံမှာဒီရခိုင်တိုင်းရင်းသားတွေရဲ့လိုလားချက်တွေပေါ့လေဘယ်လိုဖြစ်လာနိုင်မလဲ
တဲ့နေရာမှာပြည်စုံတဲ့ဆုံးဖြတ်ချက်တခုဖြစ်လာဖို့အတွက်ကျမတို့မမြင်ဘူး။ဥပမာရှမ်းကမပြည်စုံသေးဘူး၊ရခိုင်ကမပြည်စုံသေးဘူး။တခြားလက်မှတ်မထိုးရသေးတဲ့အဖွဲ့အစည်းတွေလည်းရှိနေသေးတယ်။အစိုးရတရားဆိုတာကြိုးစားရင်သာခွဲခြားတဲ့ပုံစံမျိုးမလုပ်သင့်ပါဘူး။ရှေ့ကသွားနှင်းနေပြီဖြစ်တဲ့စာချုပ်အတန်းကိုအကောင်ဟောက်ခံပြီးပေးလို့ရပါတယ်။ဘယ်နေမြင်မှာတော့ကျင်းပလို့ရတယ်၊ဘယ်နေမြင်မှာတော့မရဘူးဆိုတာမျိုးကိုပြောလို့မရဘူး။ပြန်ကျမတို့အနေထားရဆိုလို့ရှိရင်ဒီမြောက်ပိုင်းဒေသတွေထဲအများကြီးအေးဆေးတယ် sensitive issue တွေရှိနေတယ်လို့ဘယ်တော့ပဲပြောပြောဟိမ့်နိုင်ဟိမ့်နိုင်တဲ့အနေထားတွေအများကြီးရှိပါတယ်မြို့သားဆင်းနိုင်ငံရေးဆွေးနွေးပွဲထဲအင်မတန်မှကြီးလဲတဲ့ပွဲကြီးတွေကိုလည်းကျမတို့ရခိုင်ပြည်မှာရခိုင်ပြည်သူတွေကျင်းပနေကြတာပါပဲရခိုင်တွေကိုလူမျိုးရေးအစွန်းရောက်တဲ့လူမျိုးတစ်မျိုးဖြစ်မြင်လို့လည်းမရဘူးနိုင်ငံတကာကလည်းမမြင်သင့်ဘူးအစိုးရအနေနဲ့လည်းမမြင်သင့်ဘူးကျမတို့လူမျိုးဟာဆိုလို့ရှိရင်ဟိုတမတ်တမတ်အရှိဆုံးနဲ့ကိုတိုင်ပြည်ကိုကောင်းကောင်းမွန်မွန်ဖန်တီးမဲ့ထိမ့်သိမ့်မဲ့လူမျိုးတစ်မျိုးအဖြစ်ကျမတို့စူးစမ်းနိုင်တယ်ကျမတို့စူးစမ်းသွားမယ်အခုလည်းတမိုင်းအစဉ်လာရတယ်ကျမတို့လူမျိုးပေါင်းစုံနဲ့ကျမတို့နေထိုင်လာခဲ့တဲ့ဒီတစ်ခုပဲဖြစ်ပါတယ
်
တမနာဆိုတာကတော့တန်ကြီးတိုင်းမှာရှိတယ်အဲ့ဒါကိုအတေကင်ပြီးတော့မှဟိုကိုချွေးလိုက်ပြီးကိုချွေးလိုက်အဲ့လိုမျိုးလောက်တာကတော့မတင့်တော်ဘူးဆိုတာပဲထပ်ပြောရှင်ပါတယ
်ဒီနိုင်ငံရေးအဆင့်ဆွေးနွေးပွဲတွေမှာဒေသလိုက်နိုင်ငံရေးဆွေးနွေးပွဲတို့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲတို့အဲ့ဒီဆွေးနွေးပွဲအခြေအနေလေးတွေဆရာမဘယ်လိုများရှင်းပြပေးနိုင်မလဲဆရာမ
ဥပမာဆိုပါတော့ကျမတို့နိုင်ငံရေးမှာဆိုလို့ရှိရင်ဘလို့အခြေခံမှုတွေနဲ့ပြည်ထောင်စုကိုကျမတို့ဖွဲ့စည်းမလဲအဲ့ဒီအခြေခံမှုတွေရှစ်ရှစ်ဆိုပါတော့အဲ့ဒီရှစ်ရှစ်အမှားအသေးစိတ်ဆွေးနွေးရမယ့်အချက်ကလေးတွေရှိပါသေးတယ်။ဥပမာစီးပွားရေးဆိုပါတော့စီးပွားရေးဆိုလို့ရှိရင်ကျမတို့ရဲ့တိုင်းပြည်ကထွက်တဲ့တယံဇာတာပစ္စည်းတွေကိစ္စကအစကျမတို့မှာဖြည့်ရှင်းရမယ်ဆွေးနွေးရမယ့်တာဝန်တွေရှိတယ်။ကျမတို့ပြည်သူလူထုအကျိုးခံစားခွင့်ကိုဥတည်ပြီးတော့မှကျမတို့စကားပြောရမှာတည်းအများကြီးရှိပါသေးတယ်။အဲ့ဒါကြောင့်မို့လို့ကျမတို့ကဥပမာနှစ်ခုကိုပဲကျမအနေနဲ့ပြောတာပါ။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လူမှုရေးမှာလည်းစာပေရင်ကျေမှုစသည်အချင်းကျမတို့ပြောစရာတည်းအများကြီးရှိပါသေးတယ်။အဲ့ဒါကြောင့်မို့လို့ကျမတို့ကခန္ဓာ၅ခုစလုံးကိုစုညီအောင်မျိုးသားဆင်းနိုင်ငံရေးဆွေးနွေးပွဲကိုကျမတို့ကျင်းပဖို့လိုအပ်တယ်ဆိုတာမျိုးပေါ်ပဲကျမတို့အနေနဲ့ပြောနေတာဖြစ်ပါလေ။တိုင်းရင်းသားပေါင်းစုံအတူတကွတည်ဆောက်တဲ့ဖက်ဒရယ်တည်ထောင်စုတစ်ခုကိုစစ်စစ်မှန်မှန်ဘယ်လိုတည်ဆောက်လာမလဲဆိုတာကိုပဲကျမတို့ကအများကြီးဥတည်ပြီးတော့မှစူးစမ်းနေတာဖြစ်ပါလေ
။ကျမဒေါ်စောမြတ်ရဇာလင်ကျေးဇူးပါ
။ကျေးဇူးတင်ပါတယ်။